ကိုဗစ် -19 ကူးစက်ရောဂါဖြစ်ပွားမှုမြင့်မားနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံပါဝင်ထိုင်း၊သရုတ်၊အိန္ဒိယ၊လာအိုနိုင်ငံကတရားမဝင်ခိုးဝင်လာသူတွေနဲ့လူပွဲစားတွေကိုလူဝင်မှုကြီးကြပ်ရေးဥပဒေနဲ့အရေးယူသွားမယ်လို့နိုင်ငံတော်သမ္မတရုံးကနေပြောဆိုခဲ့တဲ့အကြောင်းတင်ဆက်ပေးမှာပါ။ကျွန်တော်နိုင်ကွန်းအိမ်ပါ။မြန်မာနိုင်ငံနဲ့ထိစပ်နေတဲ့အိန္ဒိချင်းနိုင်ငံကနေတရားမဝင်ဝင်ရောက်သူတွေနဲ့လက်ခံစားတဲ့သူတွေကိုအရေးယူသွားမယ်လို့နိုင်ငံတော်သမ္မတရုံးပြောခွင့်ရဥစော်သေးကဒီကနေ့ကျင်းပတဲ့သမ္မတရုံးသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်။
တနင်္ဂနွေလုံးမှာရှိတဲ့ net gate တွေကနေပြီးတော့တရားဝင်ဂိတ်မဟုတ်ပဲနဲ့တရားမဝင်ခိုးဝင်လာရင်ကျွန်တော်ရေးယူမယ်။ကုသရောဂါနဲ့ကျွန်တော်ရေးမယူဘူး။လောက်ကအနေနဲ့ရေးယူမယ်။အဲ့မှာလက်ခံထားတဲ့လူကိုလည်းသိရနေပေါ့နော်။ဒီလူဒီခိုးဝင်လာမှန်းသိသိနဲ့လက်ခံထားတဲ့လူလည်းကျွန်တော်တို့ရေးယူမယ်။အဲ့ဒါလည်းကျွန်တော်ကြေညာထားယူချက်တယ်။အဲ့ဒါကဒီရခိုင်ပြည်နယ်ရောထိုင်းနယ်ဆိုတရုတ်နယ်ဆိုအိန္ဒိယနယ်ဆိုလာအိုနယ်ဆိုအပုပ်ပါပါပဲ။
အထူးသဖြင့်မြန်မာနိုင်ငံနောက်ပိုင်းရခိုင်ပြည်နယ်နဲ့ထိစပ်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေမောင်တော်မျိုးနယ်ကတစ်ဆင့်တရားမဝင်ဝေရောက်လာမှုတွေကကိုဗစ် -19 ရောဂါကူးစက်မှုအတွက်စိုးရိမ်စရာအနေအထားမှာရှိနေတာပါအစိုးရအနေနဲ့ဘင်္ဂလားနယ်ဇက်ကနေတရားမဝင်ခိုးဝင်လာသူတွေကိုအရေးယူသွားမယ်လို့ထုတ်ပြန်ပေမဲ့ဝင်ရောက်မှုကတော့ရှိနေစေအခြေအနေမှာရှိနေတယ်လို့ဥစော်သေးကပြောပါတယ်
ဘင်္ဂလားဒေ့ရှ်ဘက်ကဝင်တဲ့ကိစ္စအဲ့ဒါလည်းကျွန်တော်တို့ဘက်ကပေါ်တာပိတ်ထားတယ်ဟိုဘက်ကလည်းပိတ်ထားတယ်သို့တော့ချောင်းပေါက်မျောပေါက်တွေရှိတယ်ကျွန်တော်တို့ခြံစည်းရိုးပြောကလည်းမရအောင်အဲ့မှာချောင်းပေါက်မျောပေါက်မှာပလေပိုင်ဝင်ထွက်လို့ပေးရတယ်နှုတ်ပေဘသူမှအဲငါးရှာဖားရှာတတ်လို့မရတော့ကျွန်တော်တို့ဘက်မှာအဲ့လိုမျိုးတန်တိုင်းနေနဲ့ဒီရေပြင်ကိုပါပိတ်တဲ့စနစ်လောက်ထားတာမဟုတ်ဘူးခြံစည်းရိုးကလည်းခြံစည်းရိုးအပြည့်ဝကပြီးရင်တော့မှခုနပြောတဲ့အပေါက်တွေကရှိနေသေးတယ်ဒါအပြည့်ပြင်ချင်းနေပေါ့နော်အဲ့ဒီအပေါက်တွေကခိုးဝင်ခိုးရတယ်ရှိတယ်ဆိုတဲ့သတင်းတွေလည်းကြားရတယ်သတင်းတွေလည်းရတယ်ရတဲ့နေရာကျွန်တော်တို့ပိတ်ဆို့ကိုလည်းလုပ်တယ်အဲ့မှာလည်းပွင့်လင်းပြောရရင်လူမောင်ကိုပွဲသားတွေရှိတယ်။အဲဘက်ကဒုံဂျုံရေးဘက်ကတာဝန်ရှိတဲ့လူတွေနဲ့ပေါင်းပြီးလူသွင်းတာတို့ဘုဆေဝါသွင်းတာတို့လုပ်တယ်ဆိုတဲ့သတင်းတွေကြတော့ကျွန်တော်တို့အရေးယူခိုင်းတယ်။သူပွဲသားဖြတ်ပြေးတယ်။ဒါမျိုးဖြစ်စဉ်တွေရှိတယ်ပေါ့နော်။အဲ့ဘက်မှာလည်းကျွန်တော်တို့တရားမဝင်ခိုးဝင်လာရင်ကျွန်တော်အရေးယူမယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တို့နိုင်ငံတွင်းကိုတရားမဝင်နေဆက်ဖြတ်ကျော်ပြန်လည်ဝင်လာတာတွေ့ရှိပြီးသူတို့ကိုဖမ်းဆီးကယ်ဆယ်ရေးစခန်းမှာလက်တလုံးနေရာချထားပေးပါတယ်။မြန်မာဆိုရအနေနဲ့ကရိုဟင်ဂျာဆိုတဲ့အုံနှုံလက်မခံပေမဲ့ဒီဒုက္ခသည်တွေစီစစ်လက်ခံသွားမယ်လို့ကတိပေးထားပြီးသားပါဒါပေမဲ့ကာယောဂါကာလအတွင်းဒုက္ခသည်ပြန်လည်လက်ခံရေးအစီအစဉ်ကိုဆိုင်ငတ်ထားတာပါဒီလိုချိန်မှာတရားမဝင်နေဆက်ဖြတ်ကျော်မှုဖြစ်စေတဲ့လူပို့ဆောင်နေတဲ့ပွဲစားတွေကိုရေးယူဖို့ဟောထုတ်ဆောင်ရွက်နေတယ်လို့မောင်တော်ခရာအုပ်ချုပ်ရေးမှူးဦးစိုးအောင်ကပြောပါတယ်
ဘဝပေါ်တော့ကိုရှင်နေတော့လုံးလေဒီကျွန်တော်ကဝန်လာတဲ့လူတွေကိုပို့ပါတယ်ဆိုတော့လူမောင်လေးနဲ့ပို့ထားတဲ့လူတွေဒီလမ်းများပေါက်တွေကနားဆက်ပြီးတော့လာတယ
်လက်တလုံးမှာတော့တရအုပ်ကျေးရွာအုပ်စုမင်္ဂလာကြီးကျေးရွာကကတို့လီသမားသူကိုလူကုန်ကူးမှုနဲ့အမှုပွဲဖို့လှုပ်ဆောင်နေတယ်လို့တရားမဝင်ဝင်ရောက်လာတဲ့လမ်းကြောင်းကိုလည်းစီစစ်နေတယ်လို့သူကဆိုပါတယ်မောင်နှောဒေတာမှာကိုဗစ် -19 ရောဂါကြောင့်သိရှိမှုအားနည်းနေတယ်လို့လူကြုံရည်တွက်စီစစ်မှုအားနည်းနေတယ်လို့မောင်တော်မြုတ်ခန်ကိုသုံးမြင့်ဦးကသူ့သွေးကြုံကိုခုလိုပြောပါတယ်
လေဒီမောင်တော်ဒေတာမှာကြဒီ COVID-19 ယောဂါရဲ့ဟိုဟာကိုသူတို့သိသိချာချာမသိကြဘူးကျွန်တော်ပထမဆုံးတော့ဒီမောင်တော်မှာနှစ်ယောက်စားတွေ့တယ်ကျွန်တော်ကအဲ့နားမှာရှိတဲ့ဒီဘင်္ဂလီတချို့တွေနဲ့ကျွန်တော်စကားပြောကြည့်တယ်ကျွန်တော်ပြောတယ်မင်းတို့အခုရွာတွေကနေဟိုဘက်နိုင်ငံဝင်လာတဲ့လူနှစ်ယောက်ကိုအခုယောဂါကူးလို့ဆေးဥမှတင်ထားတယ်ဆိုတော့သူတို့ကဘာပြောလဲဆိုတော့မဟုတ်ဘူးတဲ့အဲ့ဒါတက်ကြမပေးနိုင်လို့ဖမ်းထားတာတဲ့ပြောရမယ်ဆိုအဲ့မှာနှစ်ချက်ကျွန်တော်တွေ့ရတယ်ဒီချက်ကသူတို့ပါဇက်ထဲမှာတက်ကြမပေးနိုင်လို့ဖမ်းထားတယ်လို့ပြောတဲ့ကူကချိန်မှာဒါမျိုးဖြစ်စဉ်ဖြစ်ခဲ့ဘူးလို့ဒါသူတို့ပြောတယ်လို့ရေပြူကသုံးသပ်လို့ရတယ်။ဒီချက်ကကြာသူတို့ကဒီယောဂါဒီတကယ်ကိုလူတွေကိုထိခိုက်နိုင်တဲ့ယောဂါဖြစ်တယ်ဆိုတဲ့ဟာကိုသူတို့ဒီမှာအသိမရှိဘူး
။မောင်တော်ဒေတာနဲ့နှံ့မြစ်တစ်ခုသီးတာခြားရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ပဇားခရိုင်ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာကိုရိုနာဗိုင်းရပ်ကူးစက်ခံရသူများပြားလာလို့စိုးရိမ်ပြီးမြန်မာဖက်ချန်းကိုတရားမဝင်ပြန်ဝင်လာတဲ့လူတွေများပြားနေတယ်လို့သူကဆိုပါတယ်။ကိုဗစ်ကာလအတွင်းတစ်ဖက်နိုင်ငံကပြန်လည်ဝင်ရောက်လာမှုကိုအစိုးရကပိတ်ပင်ထားပေမဲ့တရားမဝင်ဝင်ရောက်လာသူ90ကျော်ရှိနေတယ်လို့တာဝန်ရှိသူတွေက VOA ကိုပြောထားပါဗျ။ရခိုင်ပြည်နယ်မှာ2019ခုနှစ်တုန်းကအစိုးရသားရဲ့နေမင်ရှင်းလင်းရေးစစ်စင်ရေးကာလအတွင်းဒေသခံရိုဟင်ဂျာမူဆလင်သိန်းငန်းအိန္ဒိချင်းဘင်္ဂလားဒေ့ရှ်ထဲထွက်ပြေးသွားကြတာဖြစ်ပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းကနေသတင်းပေးပို့ထားပါတယ်။